အစိုးရကအကြမ်းဖက်သမားတွေကိုရေးယူသွားမယ်လို့ဒီလိုပြောနေချိန်မှာပဲမောင်တော်ဒေသခံတွေဟာနေမီလုံးညုံရင်အခြေအနေကိုစိတ်မချရတာကြောင့်ဘူးသီးတောင်ကတဆင့်စစ်တွေမြို့ကိုတင်းရှောင်လာနေကြပါတယ်စစ်တွေမြို့ကိုရောက်ရှိနေသူအနည်းဆုံး250ကျော်ရှိမယ်လို့ခန့်မှန်းကြပါတယ်ဒီသတင်းကိုတော့စစ်တွေမြို့ကိုရောက်ရှိပြီးသတင်းယူနေတဲ့ VOA သတင်းတောက်ကိုမိုးစော်ကပြမှာဖြစ်ပါတယ်
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမောင်းတော့ဘူးသီးတောင်နဲ့ရသေးတောင်ဒေသတွေမှာအကြမ်းဖက်တိုက်ခိုက်တာတွေဟာဒီလ25ရက်နေ့ကစတင်ခဲ့ပြီးဒေသခံတွေအထူးသဖြင့်မောင်းတော့နယ်ခံတွေဟာဘုံဖောက်တိုက်ခိုက်တာတွေတနက်နေ့ပြစ်ခတ်တာတွေနဲ့မိရှုတာတွေဖြစ်ပွားတာကြောင့်ဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်လက်တလောစစ်တွေမျိုးပထန်းကျောင်းတိုက်ကိုတိမ်းရှောင်လာသူတဦးကသူတို့ဒေသမှာဖြစ်ပွားနေတဲ့အခြေအနေကိုအခုလိုပြောပါတယ
်တောက်ကန်ကဟာတော့တနေ့တည်းတည်းဖိုက်ခဲ့ပါမလားတနေဖောက်လိုက်ဟောဖောက်လိုက်ဖောက်တော့ကျမတို့ကမျိုးပေါ်ကဘီးမှန်မှာတော်ပြီးအရရပါတယ်ကျမတို့အင်ကဘယ်လိုဖြစ်လဲဆိုတော့ကလိုက်အင်းနဲ့တော်တော်လေးကိုနင်းစင်နေလို့ဘီးမှန်မှာဆူလိုက်မနေမုန်းလင်ကိုင်းမှာကိုပြန်ရှဲပြီးသမီးရှဲပြုတ်စားလိုက်ခေါကတနေဖောက်လိုက်ဒီကတနေဖောက်လိုက်ဟောရောကမင်းချို့ဒီရောမင်းချို့ဆိုရင်လေကိုတို့အင်ကလုံရှုံနေသေးတယ်လေကျမတို့အင်ချင်းမှာကဟောတဲကလူတွေရှိပါတယ်ရှဲပြီးချဲကြတယ်ပြုတ်ကြစားကြတယ်ညာဆိုရင်ဘီးမှန်မှာတော်ပြီးအိုက်ကြပါတယ်ဒီလိုနေရင်လည်းညာသုံးညာပဲပြင်းနေတဲ့နောက်တနေ့ကျတော့အင်ချီကနေကလိုက်တယ်ကမင်းချို့တယ်လေမနေ့ကစိုက်ပြီးမင်းချို့တော့ဘလုံးမနေလို့မရတော့ကားရှိတဲ့အင်ဒီတော့ထွဲပြီးပြေးလာရတာဒီကို
သူတို့မိသားစုဝင်9ယောက်တိတ်ရှောင်လာတာဖြစ်ပြီးမောင်းတော်ကနေဘူးသီးတောင်ကိုကားလန်းဘူးသီးတောင်ကနေရေလန်းတဲ့စစ်တွေမျိုးကိုရောက်ရှိလာတာဖြစ်ပါတယ်ပထန်းကျောင်းမှာရောက်ရှိနေသူမောင်းတော်မျိုးနဲ့ငခုရကျေးရွာမှာနေထိုင်သူတဦးကတော့စစ်တွေမျိုးကိုစီးကုလာရင်အကြမ်းဖက်တိုက်ခိုက်တာကြောင့်နေရက်မပြတ်နိုင်ဖြစ်နေရကြောင်းပြောပါတယ်
ကွင်းအောင်နာနဲ့စာရီယောဂဖြစ်လို့ဆေးရုံလာကူရင်းနဲ့ကျမပြန်တဲ့အချိန်မှာပြန်လို့မရတော့တိုက်ပွဲတွေဖြစ်တာပါဘူးသီးတောင်ကနေပြန်ပြေးလာရတာပါအခုနေရငခုရလောင်းတုံမှာအခုလည်းဂျမ်ဖက်ကလားတွေနဲ့အမတို့ကဘလို့မှရှာစားလို့လည်းမရဘူးစိတ်တော်စိတ်ညစ်ရတယ်အစားတောက်လည်းငတ်တယ်ပေါ့နော်အတော့ဟိုငါးသွားရှာတော့လက်တက်တယ်သူတို့မှာဖားသွားရှာတော့လက်တက်တယ်ဘလို့မှလောက်ကိုင်းလို့မစားဘူးဖြစ်နေပါတယ်အမတို့လည်းအဲ့နေရာကနေပြီးတော့သူတို့တွေကတက်ဖြတ်နေတာဟိုမြင်တော့အမတို့လည်းမနေချင်တော့ဘူး
အခုလိုမောင်းတော့နဲ့ဘူးသီးတောင်မြို့နယ်တွေကလည်းစစ်တွေမြို့ကိုတင်းရှောင်လာသူတွေဟာတနေ့တနေ့ကိုအနည်းဆုံး4-500လောက်ရှိနေပါတယ်စစ်တွေမြို့ကအနောက်ဘက်တကားဒေသကိုကြီးဆောင်လျှောက်ရေးအဖွဲ့ကဦးအောင်ထေကတော့လက်ရှိကိုကြီးဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်ဒီကိုရောက်တာလက်ရှိကျွန်တော်တို့စည်ရင်ပြည်စုထားတဲ့ရဆိုရင်နေရာနဲ့85ယောက်ရှိပြီခင်ဗျလောလောဆယ်ကျွန်တော်တို့ဒီစစ်တွေမှာစခန်းတစ်ခုဖွင့်ပြီးတော့ထားထားပါတယ်လောလောအဲစခန်းတစ်ခုကဒီနာစီရက်ကွက်ဆိုတဲ့ကျွန်တော်တို့အဲ့မှာရှိတဲ့အရင်သင်းဆိုင်ဟောင်းလုပ်ခဲ့တဲ့နေရာမှာဘုံကြောင်ကြောင်ရှိတဲ့အဲ့အကြောင်းနာမည်ကမာဇေယသတိပဌံအကြောင်းလို့ခေါ်တယ်အဲ့အကြောင်းမှာကျွန်တော်လက်ရှိ120ထားထားပါတယ်ဒီဘက်မှာကျွန်တော်ဒန်မာယာမအကြောင်းဆိုတဲ့ဟိုဘုံတော်ကြီးအကြောင်းမှာတရားနဲ့55ဦးလက်ခံထားရှိပါတယ်ခင်ဗျာ
လက်ရှိမှာမောင်းတော်ဘူးသီးတောင်ဘက်ကတိတ်ဆောင်လာသူတွေကိုစစ်တွေမျိုးကဖုံးတော်ကြီးအကြောင်းတွေမှာဖြန့်ခွဲထားဖို့ပြင်ဆင်ထားပြီးဝါတွင်းကာလဖြစ်တာကြောင့်တိတ်ဆောင်လာသူတွေနေထိုင်ရေးအဆင်ပြေအောင်အစိုးရကယာယီခိုလုံရေးစခန်းတွေကိုဖွင့်လှစ်ပေးဖို့လဲတောင်းဆိုထားကြောင်းပြောပါတယ
်ကျွန်တော်တို့ကတော့အဓိကတောင်းဆိုထားတာကအစိုးရကိုဒီ IDP စခန်းအနည်းဆုံးကျွန်တော်တို့အမိုးကလုံတဲ့နေရာလေးတွေကိုလုပ်ပြီးတော့စီစဉ်ပေးဖို့တော့တိုင်ပင်ထားတာလို့ရှိပါတယ
်စစ်တွေမျိုးပေါ်ကအခြားကူညီရေးအဖွဲ့တွေကလည်းတင်းရှောင်လာသူတွေကိုကူညီနေတာရှိတယ်လို့တင်းရှောင်လာသူတချို့ကလည်းဆွေမျိုးသားချင်းနှိစက်ရမိတ်ဆွေတွေအိမ်မှာခိုလိုနေတာတွေရှိပါတယ်ပြည်နယ်အစိုးရတာဝန်ရှိသူတဦးကတော့စစ်တွေမျိုးပေါ်မှာရောက်ရှိလာသူတွေကိုကူညီဖို့ဆောင်ရွက်နေပေမဲ့စီးရင်အတီးကျကောက်ယူမရရှိသေးကြောင်းပြောပါတယ်ပြီးခဲ့တဲ့နှစ်အော်တိုဘာလတိုက်ခိုက်မှုဖြစ်ပွားချိန်ကလည်းမောင်းတော်ဘူးသီးတောင်ဘက်ကနေတင်းရှောင်လာသူတွေရှိခဲ့ပြီးအခြေအနေငြိမ်သက်သွားချိန်မှာနေရက်ပြန်လာတွေလည်းရှိခဲ့ပါတယ်